တကုံမြို့တဲ့ရှေ့ပိုင်းမြို့နယ်စစ်ပင်ထောင်တလုတ်ရွာသားကြီးသုံးကွာစတဲ့ကျေးရွာတွေကသောင်းသူ300ကျော်လောက်ဟာစစ်ပင်ကျေးရွာဖျားလန်းကနေမင်းရဲ့ကြော်သောလမ်းတစ်လျှောက်ခြိတက်ဆန္ဒပြခဲ့ကြပြီးသူတို့ရဲ့လေယာမြေတွေကိုသိမ်းယူထားခဲ့တဲ့ကုမ္ပဏီရုံးခန်းတွေရှိရာစီကိုခြိတက်ခဲ့ကြပါတယ်ဆန္ဒပြတောင်သူတွေကလေယာမြေသိမ်းစီးခံရမှုအတွက်နစ်နာဆုံးရှုံးမှုတွေကိုအမြန်ဆုံးဖြေရှင်းပေးဖို့ကုမ္ပဏီတွေထံတောင်းဆိုခဲ့ကြတာပါဒေတာကန်တောင်သူတွေအနေနဲ့အခုလို့ဆန္ဒဖော်ထုတ်ရတာလည်းပတ်သက်လို့ထောင်တလုတ်ကျင်းရွာမှာဒေတာကန်တောင်သူကိုတင်ဝင်းက RFA ကိုအခုလို့ပြောပါတယ
်ကျွန်တော်စုံစမ်းရေးကော်မရှင်နဲ့ကျွန်တော်လယ်သမားအနေနဲ့တွေ့ထားတယ်အဲ့ချိန်မှာကျွန်တော်ကညနာချင်းရောကြီးတောင်းထားတယ်အဲ့ဒါကိုကျွန်တော်တို့ရှိဦးဒီဒုံတဲ့ကုမ္ပဏီ5ခုရှိတယ်အမီဘက်က4ခုပေါ့သူတို့ကနေပြီးတော့လာရောက်ပြီးတော့ဆွေးနွေးခြင်းမပြုတဲ့အတွက်ခြားကုမ္ပဏီကဆွေးနွေးတာလို့ရောကြီးပေးတာလို့ကျွန်တော်ကြားသိနေရတယ်ကျွန်တော်တို့ဘက်ကတော့အဲ့လိုဆွေးနွေးတာလို့ညှိနှိုင်းတာလို့မရှိတဲ့အတွက်ကျွန်တော်ကဆန္ဒပြရတာပေါ့
ဧက2980ကျော်ရှိတဲ့လေယာမြေတွေကိုတကုံအင်တာနက်ရှင်နယ်ယူဇနာမြစ်စေယာဆင်းရွှေလီစတဲ့ကုမ္ပဏီတွေကအကျိုးတူကန်ထရိုက်လေယာစနစ်အကောင့်ထဲပေါ်မယ်ဆိုပြီး2008ခုနှစ်ကတည်းကသိမ်းယူခဲ့တာလို့လေသမားတွေကပြောပါတယ်။အဲ့ဒီလေယာမြေတွေကိုဒေတာကန်တောင်းသူတွေနဲ့ကုမ္ပဏီတွေပူးပေါင်းပြီးအကျိုးတူကန်ထရိုက်လေယာစနစ်အကောင့်ထဲပေါ်ဖို့အဲ့ဒီတုန်းကစစ်ဆိုးရရဲ့ဝန်ကြီးချုပ်ဖြစ်တဲ့လက်ရှိသမရဦးသိန်းစိန်ကညွှန်ကြားခဲ့တာဖြစ်တယ်လို့စစ်ပင်ကျေးရွာမှာလေသိန်းကတောင်းသူဦးပြည့်စုံကပြောပါတယ်
။တော်ဦးဒီကြကတော့အဲဒီဒီကုမ္ပဏီနဲ့ကျွန်တော်တို့လေသမားတွေနဲ့အကျိုးတူပေါ့နော်လေသမားတွေလည်းစီဝါရေးလူမှုရေးအကုန်လုံးတို့အဆင်ပြေဖို့ဆိုပြီးတို့ကစပြီးတော့ရည်ရွယ်ချက်တော့လုပ်ပြီးတော့အဲလိုတိမ့်သွားတာပါ။စီမံချက်ကတော့ကျွန်တော်တို့စပြီးတော့အရင်ဝင်းကြီးချုပ်ပေါ့ဦးသိန်းစိန်ညနေပြီးတော့အရင်ချမှတ်ပြီးတော့ကျွန်တော်တို့ဒီတခြားလုံးဝင်တာတိမ့်စီသွားတာပါ။ကုမ္ပဏီနဲ့အကျိုးတူပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့စပြီးတော့တို့ချမှတ်တဲ့လမ်းစဉ်ကတော့အဲလိုချမှတ်တာပါ။
ဒီတော့ကတောင်သူသူဖြစ်တဲ့ဒေါ်ပလဲကြီးကလည်းအခုလိုဆက်ပြောပါတယ်
။ကျမတို့အကုန်လုံးစီးပွားရေးတွေလည်းပြတ်တယ်။စားစရာလည်းမရှိဘူး။နေထိုင်အကုန်စားပါလူမှုရေးပေါ့။ကျန်းမာရေးပေါ့နော်။လောက်ကန်ကြရတယ်ကျမတို့အခုကျုံဝဲကြမ်းလှုပ်စား။လဲတဲ့တိန့်ခံပြီးနှစ်နှစ်လောက်ပြည်တဲ့အိုက်နွားတွေပစ္စည်းပေါ့။စက်တုံးဘာညာမှအစာကုန်ပေါ့
။ဒဂုံမျိုးတဲ့အရှိမိုင်းကဒေတာကန်တွေအနေနဲ့အခုလိုဆန္ဒဖော်ထုတ်ဖို့သက်ဆိုင်ရာဒေတာအာဏာပိုင်တွေထံမှတရားဝင်ဆန္ဒပြခွင့်ရယူပြီးဆန္ဒဖော်ထုတ်ခဲ့တယ်လို့လည်းသိရပါတယ်။တကုံမြို့တဲ့တောင်ပိုင်းမြောက်ပိုင်းတကုံရှိနေတကုံစိတ်ကံမြို့နယ်တွေမှာ2008ခုနှစ်ကစလို့အကျိုးတူကန်ထရိုက်လေယာစနစ်အကောင့်ထဲပုံပဲဆိုပြီးအေဒင်မက်စ်မြန်မာတကုံအင်တာနက်ရှင်နယ်ရွှေနဂါမင်းဆင်းရွှေလီယူဇနာမြင့်စေယာစတဲ့ကုမ္ပဏီတွေပါဝင်ကုမ္ပဏီ16ခုကဧကတောင်းနဲ့ချီတဲ့လေမြေတွေကိုသိမ်းယူခဲ့တယ်လို့ဒေတာခံတွေကပြောကြပါတယ်။အဲဒီကုမ္ပဏီ16ခုထဲကမက်စ်မြန်မာကုမ္ပဏီတစ်ခုထဲကလေတဧကကို28သိန်းလုံးနဲ့ရောကြီးပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။